Because our Krishna thinks, and you hear, nanya nyai muarane pagdiyo. Tulo ma tikya pjazare strategy diya misibulo. Tungda tu bisuga pjoja wale. Krishna lila midi niya pjoja wamkya.
Well, I think if we look at the foreign policy principles of the NUG as they are stated on the NUG
website, so Federal Democracy Girasu Botoni Dogo Takande Nangendrine Yini de Sasamu Turang Yi Chipare. Namuara de Jaro, but how we nanga chine ya Amija Nangandrine Nini Gaga Bubang Sawyamesu Su Tavare. Dabime Edi Amija Nanga Nyabyaga Democracy Nangam Hojawu. Dazo NUG ha di Muara Naya Jamma Yoga Nyare Lu Timare. The Pama Namangandrine Sasan Lubi အင်းကြီးတွေအထူးသဖြင့်တရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့လိုအပ်တယ်ဆိုတာကိုလည်းအတိအမှတ်ပြုထားပါတယ်။ကျမရဲ့ပုံကိုယ်ရဲ့အမြင်ကတော့သူတို့ဟာနိုင်ငံခြားဆက်ဆံရေးမဟာဗျူဟာတရနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးအလေးထားတင်ပါတယ်။အနောက်အစုနိုင်ငံတွေကတော့
အင်းကြီးတွင်လည်းဆက်ဆံရေးကိုပိုအလေးထားတင်ပါတယ်။တရုတ်နဲ့ပတ်သက်ပြီးတော့ပြောကြရတဲ့သူစီဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းထင်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့တခုထုတ်တယ်။အဲ့မှာဘာပြောထားလဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထွန်းကားရေးကိုသူတို့ထောက်ခံတယ်ဆိုတော့ပြောထားပါတယ်။ဒါကဘယ်လောက်စစ်မှန်တဲ့သဘောထားလဲတကယ်တော့စစ်ချရရလားသူတို့အင်းကြီးမှာ
position is that on the one hand, they want to see their economic projects
ဒီယုံမြန်မာစီးပွားရေးစီမံကိန်းတယုံမြန်မာလုံခြုံမှုနဲ့တည်ငြိမ်မှုရှိစေခြင်းနဲ့ဒီအတွက်စစ်တပ်နဲ့ဆက်ဆံခြင်းနဲ့စစ်အစိုးရကိုအပြင်းအထန်ဆန့်ကျင်ကြတယ်ဆိုတာသူတို့သိပါတယ်သူတို့စီးပွားရေးစီမံကိန်းတွေအတွက်ဒေသခံပြည်သူတွေအရေးကိုထည့်မတွက်ခဲ့တဲ့အတွက်ဒီလိုဆန့်ကျင်မှုတွေကပိုမိုကင်းထန်လာတာဖြစ်ပါတယ်ဒါဟာဆက်အနာသိမ့်ပြီးနောက်ပိုင်း ပိုပြီးဆိုးလာပါတယ်တရုတ်ဟာစစ်တပ်ကိုအားပေးထောက်ခံတယ်လို့လူတွေကမြင်ကြပါတယ်ဒီအချိန်တွေကိုတရုတ်ကောင်းကောင်းသဘောပေါက်ပါတယ်ဒီအချိန်မှာသူတို့စီမံကိန်းတွေအောင်မြင်ဖို့အတွက်လုံခြုံဖို့အတွက်လူလူထောက်ခံမှုရုပ်စွာအဆုံးလူလူကြားနေမှုသူတို့လိုအပ်ပါတယ်ဒါကြောင့်တရုတ်ဟာနှစ်နီးစလုံးနဲ့ကြိုးပမ်းနေတယ်လို့ထင်ပါတယ်တစ်ဖက်မှာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်တခြားတစ်ဖက် တကယ်တော့ဒီအချိန်နေဟာ NUG အတွက်တရုတ်အစိုးရနဲ့အခိုင်အမာဆက်ဆံရေးထူထောင်ဖို့အခွင့်ကောင်းပဲဖြစ်ပါတယ်။တရုတ်အစိုးရအရာရှိအချင်းချင်းနဲ့ဖြည့်တွေ့ဆက်ဆံဆွေးနွေးတင်ပါတယ
်။အခုအချိန်မှာတော့တရုတ်ကောအာဆီယံကောတစ်ဆန်နဲ့ထွက်နေတာကတော့စစ်ကောင်စီနဲ့ NUG တို့ဘက်ကဆွေးနွေးမှုတိုင်းပြီးညီညာလို့အဖြေချဖို့ဖြစ်ပါတယ်။သို့တော်လည်းပဲစစ်ကောင်စီကိုချန်ကျင်တဲ့ဒီမိုကရေစီလူတော်များများစစ်ကောင်စီလုံးဝမစိစက်စစ်တမ်းစီတို့ကအဆိုင်မှာပြောနေကြတာတွေ့ရပါတယ်။သဘောကတော်တော်တင်းပါတယ်။ဒါတော့ NUG ကဒီဟာကိုလိုက်ပြောရမလား။တစ်ဖက်ကသူတို့နဲ့တွေ့ဆုံဆွေးနွေးကိုလက်ခံလိုက်ရင်စစ်အာဏာသိမ်းတာကိုသူတို့တရားဝင်အစီအမံပြုလိုက်တဲ့သဘောများကြားရလိမ့်မလားဆိုတော့သူတို့စဉ်းစားနေတူပါတယ်။ဘယ်လိုသဘောပါလဲခရစ်စတီနာ
။Yeah, well, I think in diplomacy, you know, the best diplomats are very clever at using language and, you know, other means to try to get around these kind
diplomacy of things. Diplomacy ma, kao song diplomat tantamantri ha, di lo akhe kefe ko jo loa nang po atwe, apyo so ling ma pa na pi, tacha tin to de ni lan dwi ko sha pui atong ji ya ma tait to ja ba de.ဒါကြောင့် NUG အနေနဲ့လဲစစ်တပ်ခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံရေးစစ်တပ်ညှိနှိုင်းရေးကိုအာဏာသိမ်းမှုကိုအပြစ်အမှတ်ပြုတယ်လို့အထင်မခံရစေပဲလှုပ်ဆောင်နိုင်လိမ့်မယ်ထင်ပါတယ်။တန်တမာပြည်ရဲကတော့300မှာပါလှုပ်လို့ရနိုင်ပါတယ်။ဒီလိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်လက်ရှိအခြေအနေအတွက်အထူးထွက်လာမှာဖြစ်ပါတယ်။
ဒီနေရာမှာကျွန်တော်မိကျင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်။အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရုရှားနဲ့တရုတ်ကတစ်ဖက်ထားကယက်တည်နေကြတယ်။ဆိုတော့သူတို့နှစ်ယောက်ရဲ့စစ်မျက်မှုဟာတချင်းချင်းမှာမြန်မာနိုင်ငံအပေါ်အခြေခံပြီးတော့ပြိုကွဲမသွားနိုင်ဘူးလားမြန်မာနိုင်ငံအပေါ်မှာအကျိုးစီးပွားခြင်းသူတို့ဒါထိကြိုက်ပြလာပြီးတော့ပြိုင်ပွဲတွေဖြစ်မသွားနိုင်ဘူးလားအဲ့လိုဖြစ်သွားရဆိုရင်မြန်မာနိုင်ငံရဲ့ရှေ့လာလာအတွက်သူတို့ဘယ်လိုရင်ဆိုင်ရမလဲဆိုတာလည်းပဲဒါနည်းနည်းသုံးသပ်ပြပေးချင်ပါတယ
် True you know I would say that to some degree their interests are in alignment right now but that's not necessarily permanent I think that
သူတို့ရဲ့အကျိုးစီးပွားတွေဟာလောလောဆယ်မှာတော့တစုံတစ်ခုသောအတိုင်းအတာအထိထပ်တူကျနေတယ်လို့ပြောရမှာဖြစ်ပါတယ်။အခုတစ်ဖက်ထဲရက်တည်မှုဟာအမြဲတမ်းတော့ဖြစ်မနေနိုင်ပါဘူး။ရုရှားကမြန်မာနိုင်ငံကတဆင့်အရှိတောင်အရှမှာခြေကုပ်ရဖို့မျှော်လင့်ထားပါတယ်။မြန်မာစစ်တပ်နဲ့လည်းရှင်လျားတဲ့စစ်ဖက်ဆက်ဆံမှုရှိလာခဲ့ပါတယ်။အခုမြန်မာစစ်တပ်ကအဲ့ဒီဆက်ဆံမှုကိုခိုင်မာစေခြင်းနဲ့ဆန္ဒတိတ်ပြင်းပြနေတော့ဒါရုရှားအတွက်အခွင့်ကောင်းဖြစ်ပါတယ်။နောက်ပြီးရုရှားနဲ့တရုတ်နိုင်ငံစလုံးကမြန်မာနိုင်ငံကိုအနောက်အုပ်စုနဲ့အလှမ်းဝေးအောင်ခွဲထုတ်ချင်းကြပါတယ်။ဒီနေရာမှာလည်းအကျိုးစီးပွားခြင်းတူညီကြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေကြလေတော့အဲ့ဒီမှာအပြိုင်ဆိုင်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားတဲ့အများအပြားရှိနေပြီးရုရှားကအခုအချိန်ထိတိတ်မရှိသေးပါဘူး။နောက်မှရှိလာနိုင်ပါတယ်။အဲ့ဒီမှာလည်းအပြိုင်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လောလောဆယ်မှာတော့ဒါဟာအရင်ကြည့်တဲ့ကိစ္စတည်းရမဟုတ်သေးပါဘူး
။ဆိုတော့လောလောဆယ်မှာအရင်ကြည့်ပြီးတိုင်အောင်နောင်ရင်းရှိအတွက်ပေါ့လေတကယ်လို့လိုအပ်လိုက်ရင်အန်ယူဂျီအနေနဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတည်းမဟာဗျူဟာတည်းစီစံရှိခြင်းပါလား။ဘယ်လိုမျိုးသဘောထားသင့်ပါလဲ
။ You know I think the NUG should not rule out any player and they should really try to engage with everybody.
NUG အနေနဲ့ဘယ်သူ့ကိုမှဖိမထားသင့်ပါဘူး။လူတိုင်းနဲ့ရုရှားအပါအဝင်ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနိုင်ဖို့ကြိုးပမ်းတင်ပါတယ်။လောလောဆယ်မှာခင်းရောက်ချင်မှရောက်ပါလိမ့်မယ်။မြန်မာပြည်ရဲ့ရှေ့အခြေအနေကိုဘယ်သူမှအကြည့်အကျပြောလို့မရနိုင်ပါဘူး။ကြေတနာဘလို့ပြည်လဲမှုရလာနိုင်မလဲဆိုတာလည်းမတွက်နိုင်သေးပါဘူး။ဒါကြောင့်ဒီကပောက်အလုံးကိုဖွင့်ထားပြီးရှိပညာတကားတွေကိုလည်းတွားခောက်တင်ပါတယ်။လူတိုင်းကိုချင့်ကပ်ရမယ်ဆိုတဲ့သဘောပါ။ရုရှားတန်တမန်တွေကိုချင့်ကပ်စကားပြောတင်ပါတယ်။ဘုံသဘောတူညီချက်တစုံတရာရနိုင်မလားယုံကြည်မှုရနိုင်မလားဆိုတာကြိုးပမ်းတင်ပါတယ်ဒါဟာအနောက်နိုင်ငံတွေကိုပြစ်ပယ်ဖို့ပြောတာမဟုတ်ပါဘူ
းနောက်ဆုံးမိရင်တော့အာဆီယံနဲ့ပတ်သက်တဲ့သဘောထားဘယ်လိုစီးပင်းနဲ့ဆွဲကြကြဖြစ်ပါလဲအာဆီယံဆိုတာကတနိုင်ငံနဲ့တနိုင်ငံချင်းအဆင်မတူကြတာများလေတော့အာဆီယံနဲ့ပတ်သက်တဲ့မဟာဗျူဟာချမှတ်တဲ့နေရာမှာတစ်ဖွဲ့လုံးကိုဆွမ်းချုံပြီးတစ်မျိုးတည်းချပင်းသလားတနိုင်ငံချင်းလိုက်ပြီးတော့ခွဲခြားချမှတ်တင်လို့ထင်ပါလား
Yeah, well, as we all know, ASEAN makes decisions by consensus, and that means that basically the lowest common denominator is what ends up being the decision. So when there's disagreement, nothing happens. And I think that's why we've seen that there's been such a delay
in ASEAN. ASEAN ကဆုံးချက်ကိုအများသဘောတူညီမှုနဲ့ချမှတ်ကြတာအလုံးပြီးကြပါတယ်။ဘုံသဘောတူညီမှုမရဘဲသဘောထားကွဲလွဲနေလို့ရှိရင်ဘာမှမလုပ်နိုင်ပါဘူး။ဒါကြောင့်လဲအထူးတန်ကိုစလဲခံထားရေးကိစ္စမှာတိတ်ပြီးတော့ကြန့်ကြာနေတာပါအဲ့ဒီတန်ကိုစလဲမှာထိရောက်တဲ့လုံပိုင်ခွင့်မရှိတာမတည့်တဲ့နှစ်ဖက်ကိုအတူထိုင်ဆွေးနွေးစေဖို့စတာတွေဟာဒါကြောင့်မို့ခက်နေတာပါအာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးဟာတိတ်ပြီးတော့အရေးပါပြီးတော့ NUG အနေနဲ့ဒါကိုပြစ်ပယ်လို့လည်းမရနိုင်ပါဘူးဒါကြောင့်ပူးပေါင်းလှုပ်ဆောင်မှုဘုံသဘောတူကြတဲ့ထွက်ပေါက်တစ်ခုရရှိနိုင်ဖို့အတွက်တော့အဖွဲ့ဝင်နိုင်ငံတိုင်းကိုစူးစမ်းချင်းကြရမှာပဲဖြစ်ပါတယ်ကျမသာဆိုရင်တော့စင်ကာပူနဲ့အင်ဒိုနီးရှားတို့ကိုပို့အလေးထားမှာဖြစ်ပါတယ်။ပြီးတော့ထိုင်းနိုင်ငံလည်းပါတာပေါ့လေ။ဟာ။သူကအင်းကြီးချင်းပါ။စင်ကာပူကတော့အာဆီယံကိုလည်းအလေးထားတယ်။မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းရှိတယ်ဆိုတော့အရေးကြီးတဲ့အခမ်းအနားကပါဝင်နိုင်မယ်ဖြစ်ပါတယ်။အင်ဒိုနီးရှားဟာလည်းအာဆီယံထဲမှာအကြီးဆုံးနိုင်ငံလည်းဖြစ်တယ်။ဒီမိုကရေစီနိုင်ငံလည်းဖြစ်ပြီးမြန်မာနိုင်ငံရေးကိုအနိကစောင့်ကြည့်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ဒီစင်ကာပူနဲ့အင်ဒိုနီးရှားတို့ဟာမြန်မာနိုင်ငံအရေးမှာတနိုင်ငံချင်းအနေနဲ့ရောအာဆီယံတစ်ခုလုံးအနေနဲ့ရောအတက်တရဖြစ်လာအောင်ပါဆောင်ရွက်နိုင်မယ်ဆိုထင်ပါတယ်